ဇမားစစ်တပ်ကိုလက်နက်ကင်ရောင်းချောင်းမှုပိတ်ပင်ကတ်တပ်ရေးတောင်းဆိုတာမျိုးမလုပ်ဖို့ရှေ့တော်အဆက်နိုင်ငံ၉နိုင်ငံကကုလသမဂ္ဂကိုတိုက်တွန်းထားတယ်လို့ဒီနာသတင်းဌာနရဲ့သတင်းဌာနမှာရေးထားပါတယ်။ Liechtenstein နိုင်ငံရဲ့တရမန်လူကိုကိုးကားပြီးဝါရှင်တန်ခြေဆိုင် RFA သတင်းဌာနရဲ့မိဖက်သတင်းဌာနတစ်ခုဖြစ်တဲ့ဒီနာသတင်းဌာနကအဲ့လိုရေးထားတာပါ။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂဆွေးနွေးချက်မူကြမ်းတစ်ခုကိုမြေဆင်းရေးဆွဲနေတဲ့နိုင်ငံတွေစီအာဆီယံ၉နိုင်ငံကပြေးပို့တဲ့စာထဲမှာအဲ့လိုတိုက်တွန်းထားတဲ့အကြောင်းလန်စတန်စတိုင်းတရမန်ဒူးကပြောပါရယ်ဆွေးနွေးချက်မူကြမ်းထဲမှာထဲမဲ့မြန်မာနိုင်ငံကိုရနေခရမ်းမျိုးစုံဒိုက်ရိုက်ဓမ္မမှုတော်ဝင်ပြီးတော့ထောက်ပံ့တာရောင်းချတာဓမ္မမှုလွှဲပြောင်းပေးတာကိုချက်ချင်းရဆိုင်ရေးဆိုတဲ့စာကြောင်းကိုဖော်ပြပေးဖို့အာဆီယံ၉နိုင်ငံကပြေးပို့တဲ့စာထဲမှာဖော်ပြထားတယ်လို့ဒီနာသတင်းဌာနရဲ့သတင်းမှာဖော်ပြထားပါရယ်လန်စတန်စတိုင်းနိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာဒုတိယအမြဲတမ်းကိုယ်စားလှယ်ဂျီယော့ခ်ပါဘာကိုကိုးကားပြီးဒီနာသတင်းဌာနကရေးထားတာဖြစ်ပြီးတော့စာထဲမှာအကြောင်းကားချက်ပေးမထားဘူးလို့မစ္စတာပါဘာကပြောပါတယ်။ဒါနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့လန်စတန်စတိုင်းနိုင်ငံရဲ့ကုလသမဂ္ဂဆိုင်ရာကိုယ်စားလှယ်အဖွဲ့ကရိုက်တာသတင်းဌာနကအီးမေးလ်ပို့ဝန်ခံခဲ့ပေမဲ့တုံ့ပြန်ချက်မရခဲ့ပါဘူး။အင်ဒိုနီးရှားနိုင်ငံရဲ့ဌာနပြောခွင့်ရသူကဒီစာနဲ့ပတ်သက်ပြီးသူမသိတဲ့အကြောင်းနဲ့အာဆီယံကိုမေးဖို့ရိုက်တာသတင်းဌာနကိုပြောပါတယ်။အာဆီယံကြောခွင့်ရသူကိုမေးမြန်းခဲ့ပေမဲ့တုံ့ပြန်ချက်မရပါဘူး။ကုလသမဂ္ဂဇူရီနီလာကံမှာမြန်မာနိုင်ငံဆိုင်ရာဆုံးမချက်မူကြမ်းတစ်ခုကိုပြီးခဲ့တဲ့သတင်းပတ်ကမဲခွဲဆုံးဖြတ်ဖို့စီစဉ်ခဲ့ပြီးမှပြန်ရှေ့ဆန်းချတာဖြစ်ပြီးထောက်ခံမှုပိုရဖို့အခုလိုရှေ့ဆန်းချတာလို့တန်တမန်တို့ကပြောပါတယ်။